ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲတက်ရောက်ဖို့သူတို့ဆုံးဖြတ်တာဟာနိုင်ငံရေးပါတီအနေနဲ့မှန်ကန်တဲ့လုပ်ရဖြစ်တယ်လို့88မျိုးဆက်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးက VOE ကိုပြောပါတယ်။တစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေတာပါ။တည်င်းထုံလင်းချက်မတိုင်ခင်မှာဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်။မင်္ဂလာပါဦးကိုကိုကြီးရှင
်။ဟုတ်ကဲ့ပါမင်္ဂလာပါ။
မေလ27ရက်နေ့မှာလုံးမဲ့ဒီတီထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဒီနိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာဥက္ကိုကိုကြီးတို့ရဲ့ပြည်သူပါတီကနေပြီးတော့တက်ရောက်မှုရှိမှရှိပါတော့တည်ပြစေရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒါ28ရက်နေ့မှာနောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ကျွန်တော်တို့ချီကိုဆက်တွေ့လာပါတယ်အားကြောင့်မလို့ကျွန်တော်တို့28ရက်နေ့မှာဒီဗိုလ်လုံးမှုဆောင်ကော်မတီအစည်းအဝေးကျင်းပပြီးတော့ကျွန်တော်တို့အားလုံးရဲ့သဘောထားကိုရယူပြီးတော့ဆုံးဖြတ်တဲ့အခါမှာကျွန်တော်တို့အစည်းအဝေးတက်ရောက်မယ်လို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ
်ဒီပါတီတွေမှာဥက္ကိုကြီးတို့ဒီဆုံးဖြတ်ချက်ပေါ့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့ရှိမရှိဆိုတဲ့ဒီသဘောထားနဲ့ပတ်သက်ပြီးတော့လေဟိုပါတီတွင်းမှာဟိုဆွေးနွေးတဲ့နေရာမှာရောပါတီတွင်းသဘောထားရောဘယ်လိုရှိလဲရှင
်အဓိကကတော့ကျွန်တော်တို့အများစုကတက်ဖို့တက်တယ်နဲ့ဆိုတာကိုဟိုသဘောတူဆုံးဖြတ်ကြတာဖြစ်ပါတယ်ဟိုသဘောမတူတဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ကလည်းအဖွဲ့အစည်းတစ်ခုမှာကိုယ်သဘောထားကိုကိုပြီးတယ်အများသဘောထားနဲ့ဆုံးဖြတ်ပြီးတဲ့အချိန်မှာတော့ကိုယ့်ရဲ့သဘောထားကိုမှတ်တမ်းဖြစ်နေကျွန်တော်တို့ရယူထားတယ်ပြီးတော့အားလုံးရဲ့ဆုံးဖြတ်ချက်ကိုဆက်လက်ပြီးအကောင့်ထဲပို့တယ်ပေါ့နော
်အဲ့တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့ဘာကြောင့်ဆုံးဖြတ်လိုက်တာလဲရှင
်ဆိုတော့အခုအကတော့ကျွန်တော်တို့ဟို88ဖြတ်တန်းခဲ့တဲ့ရဲဘော်တွေအများစုပါကျွန်တော်တို့ပြည်သူပါတီကအဲ့တော့88တုံးကလည်းပဲကျွန်တော်တို့နီလန်းအသီးသီးနဲ့ဒီမိုကရေစီပန်းတိုင်ကိုရောက်အောင်တွားခဲ့ကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းပြောရရင်တော့လက်နက်ကင်တော်လန်ရေးအတွက်ကိုကျွန်တော်တို့လည်းအဲ့ချိန်တုန်းကကြိုးစားခဲ့ကြတာရှိတယ်ကျွန်တော်တို့ရဲဘော်တွေဆိုလည်းကလက်နက်ကင်မှုတွေတောခုပြီးတော့နီလန်းကိုရွေးချယ်ခဲ့တာရှိတယ်ဟာတစ်ဖက်ကလည်းဟိုမြေပေါ်မှာနေတဲ့ဝက်တပြည့်နေရောက်ထူချမှုပုံစံမျိုးနဲ့ကျောင်းသားတမကတွေတောက်ဦးတွေပြင်းနဲ့ဆက်လှူချတာရှိတယ်နိုင်ငံရေးပါတီတွေဆိုလည်းဟိုအဲ့ဒီတုန်းကအခြေအနေဆိုချင်ရင်ကျွန်တော်တို့လူ3000တောက်ဟိုတည်ကြည်ခဲ့တယ်လို့တောင်မှကျွန်တော်တို့ပြောကြပါတယ်အဲဒီလိုအခြေအနေမျိုးမှာစစ်တပ်ကအာဏာသိမ်းပြီးရပ်ပိုင်းတော်တွင်းမှာပဲစက်တင်ဘာ18အာဏာသိမ်းနဲ့သိမ်းပြီးတာနဲ့နိုင်ငံရေးပါတီတွေမှတ်ပုံတင်ကြတယ်သို့တော့အားလုံးကကိုယ့်ရဲ့တူညီတဲ့ဟိုရည်မှန်းချက်တစ်ခုကိုမတူညီတဲ့နီလန်းတွေနဲ့အပြီးပြီးစူးစမ်းခဲ့ကြတဲ့ဟာကျွန်တော်တို့အခုအခြေအနေကြီးကျွန်တော်တို့ရောက်လာခဲ့ကြတယ်ပေါ့နော်အခုအခြေအနေပါကတော့ဒီလိုပဲမတူညီတဲ့နီလန်းအပြီးပြီးနဲ့ကိုယ့်ရဲ့နိုင်ငံရေးချက်ပြီးချက်ကိုတော့ပါတီဆိုလဲပါတီတခုပုံစံနဲ့ဟာလာအခြားလက်နက်ကင်နီလန်းဟိုယုံကြည်တဲ့သူတွေကလည်းလက်နက်ကင်နီလန်းနဲ့ကျွန်တော်တို့ကဟာလာဘယ်သူမှန်နေပါတယ်ဆိုတာတက်ကူကျွန်တော်တို့ကတော့ဟိုအကြမ်းမဖက်နိုင်ငံရေးနီလန်းကိုယုံကြည်တဲ့သူတွေကဒီယုံကြည်ချက်နဲ့ဒီမိုကရေစီတန်းတိုင်ဖက်ဒရယ်ပြည်ထောင်စုတခြားရေးတန်းတိုင်ကိုကျွန်တော်တို့ဆက်သွားကြတာဟာတောင်းတဲ့တရားဘာမှဟိုသဘောထားစိတ်ဝမ်းကွဲစရာမလိုဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
အဲ့တော့အခုဒီလက်ရှိဆက်ရနာတိမ့်ပြီးတော့အချမ်းဖက်ဟိုဖိနှိပ်နေတဲ့ဒီစစ်ကောင်စီအပေါ်ကြတော့ဥက္ကုကူကြီးတို့ကဘယ်လိုသဘောထားရှိလဲရှင
်ဟိုကျွန်တော်တို့ကအချမ်းဖက်မှုကိုကျွန်တော်တို့ကဆန့်ကျင်တယ်အဲ့တော့စတဲ့ကလည်းကျွန်တော်တို့ကဆင်းအနာတိမ့်မှုကိုကျွန်တော်တို့ဟိုကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့ပြောခဲ့တယ်ပြီးတော့လည်းအချမ်းဖက်ငင်းညမ်းစွာဆန္ဒပြတာတွေကိုထောက်ခံတယ်အားပေးတယ်ဆိုတာလည်းကျွန်တော်တို့ပြောခဲ့တယ်အခုချိန်ထိလည်းဆန္ဒပြမှုကြောင့်ဖန်စီတိမ့်တိမ့်ခံနေရတဲ့လူသားစုတွေအဲ့ခန့်စီခံရတဲ့ဒီဒီနဲ့ပတ်သက်လို့ဥပဒေဆိုင်ရာထောက်ကူပေးတာတွေအကူအညီပေးတာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်။အဲ့တော့တစ်ဖက်ကလည်းပါတီတရအနေနဲ့ဟာဟလာကိုပါတီရဲ့သဘောထားပြောကြရရှိတဲ့ဟာတွေကိုကျွန်တော်တို့ကဒါကော်မရှင်နဲ့တွေ့ရင်လည်းကော်မရှင်မှာပြောကြရရှိရပြီးပြောမယ်။ဟလာကျွန်တော်လိုအပ်တဲ့နိုင်ငံရေးကောင်းဆိုမှုတွေဟိုတင်ပြမှုတွေဆွေးနွေးမှုတွေကိုကျွန်တော်တို့ကဆက်ပြီးတော့ဆောင်ရွက်သွားပါပါ
။ဒီစစ်တပ်ကသူတို့အထူးသဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူအာဏာသိမ်းတဲ့ချိန်တုန်းကပြောတော့ကဒီမဲလိန်နဲ့ကိစ္စပေါ့နော်2020နိုဝင်ဘာရွေးကောက်ပွဲကမဲလိန်ခံခဲ့ရတယ်ဆိုတဲ့ပေါ်မှာသူတို့ကဒါအာဏာသိမ်းရတယ်ဆိုတဲ့အကြောင်းကိုအဓိကပြထားတော့အဲ့ဒီစစ်တပ်ပြောတဲ့ဒီမဲဆယ်တန်းလောက်လိန်ခံရတယ်ဆိုတဲ့ဒီရွေးကောက်ပွဲမှာမဲလိန်ခံရတယ်မဲမတမာမှုတွေရှိတယ်ဆိုတဲ့သူတို့ရဲ့ပြောဆိုချက်အပေါ်မှာဥက္ကုကူကြီးနေနဲ့လက်ခံလာရှင်
အဲ့တော့ဒါကတော့ရည်ရည်သာစစ်ကောင်စီဘက်ကပြောဆိုချက်ပေါ့နော်။ဟောမြေပြင်မှာတော့ဒီမဲချင်းကွာဟမှုကြီးဟလာဒါကိုချုံရင်းကျအနေနဲ့ကြည့်ရှိတယ်ဆိုတာကတော့ကျွန်တော်တို့ရုပ်ောက်ပွဲအဆက်ဆက်မှာဒါရည်ရှိပါတယ်။ဟိုအရင်ရင်ကျတော့ပွဲတွေမှာလည်းဒီပြဿနာရည်ရရှိပါတယ်။အဲ့တော့အဓိကကရုပ်ောက်ပွဲအငင်းပွားမှုဆိုတာကဥပဒေကြောင့်ရဖြစ်ရှင်းတာရယ်နိုင်ငံကြီးရေးမီးအရာပြည်ဆောင်ဆွေးနွေးဖြစ်ရှင်းတာရယ်အဲ့တော့မျိုးတွေကိုကျွန်တော်တို့ကအဓိကဆောင်ရွက်နိုင်တဲ့ရန်ရာစနစ်ပေါ့နော်။အဲ့လိုမျိုးရှိဖို့လိုတယ်မဟုတ်ရင်ကျွန်တော်တို့ကအရက်ဖြစ်တဲ့ဆက်ဆံရေး ပြည်ရင်းနာတာနေပြီးတော့ကျွန်တော်တို့ကဟိုဆက်ကြကနေပြီးတော့ဟိုနိုင်ငံရေးမှာရှယ်လေတာအတော်မှုရဲ့ကိစ္စဟာတောက်လျှောက်ကူးချင်ပြီးကျွန်တော်တို့ဒီပြဿနာတွေကိုကြုံရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံရေးနည်းလမ်းနဲ့တွားဖို့ရွေးချယ်ထားတဲ့သူတွေလည်းရှိနိုင်တယ်လို့အလိုက်ဟိုကြားတဲ့နည်းနဲ့ပြန်ပြီးတော့ဆန့်ကျင်နေတော့လည်းဆိုတဲ့သူတွေလည်းရှိနိုင်တယ်ဒါကတအူးချင်းရဲ
machine ga ana tain tha pi lo yatta soya ko phan si tha de sit kaun si ga phwe si tha de di pi thau su yue kaw pwe commission ga bo no pi lo me di swe nwe pwe wo ho tet yaut da ba ma a chu shi ma mho bo no daniya phin le sit kaun si wo po pi lo ho thauk khan ya yaut de so ra myu ho we phan kan kwet da le shi ye so ro u ku ku ji ro ga yue kaw pwe commission ne swe nwe pwe wo tet yaut chin a phin sit kaun si ne pu paung ne so de a myin ni bo no a ri paw ma belo myin le shin
ကျွန်တော်တို့ကဒါတမိုင်းရပြောရလို့ရှိရင်ဟာရှင်းချက်ချင်းမှာတော့ဒီလူ၃000လောက်ပြည်ထားတဲ့ဆစ်အစိုးရကလုတ်ပြီးတဲ့ကော်မရှင်ပါပဲပါတီဒီအလုံးမှတ်ပုံတင်ပြီးတော့ဒီအခြေအနေထိကျွန်တော်တို့ရောက်လာခဲ့ကြတာအဲ့တော့သို့တော်ကျွန်တော်တို့ကဟိုရွေးချယ်မှုနည်းလမ်းတွေကိုဘယ်အမှန်နဲ့မှားတယ်ဆိုတာတော့ကိုဒီမိုကရေစီကိုယုံကြည်တဲ့သူတွေကကိုယုံကြည်တဲ့ဟာကိုယုံကြည်တဲ့နည်းလမ်းနဲ့ ကျွန်တော်တို့ဟိုရွှေရွှေရှိဖြတ်တန်းခဲ့တဲ့ရဲဘော်တွေအများကြီးလုပ်ခဲ့တယ်အဲ့တော့သူတို့ဒီအချိန်ကြီးထားတဲ့မှာလဲအခုလိုမျိုးကြောင်းတဲ့တရားကိုတခါတဲ့ဟိုတိုက်ခိုက်ပုတ်ခတ်ဆိုတာမျိုးတွေမဖြစ်ခဲ့ဘူးဒါကြောင့်လဲကျွန်တော်တို့လည်းဟိုရခဲ့တယ်ကျွန်တော်တို့အောင်မြင်ရတဲ့အစရှိတဲ့ချင်းဒီတမိုင်းနေကိုမှန်မှန်ကန်ကန်ပြန်ပြီးသုံးသပ်ဖို့လိုတယ်လို့မြင်ပါတယ်
ကိုကိုကြီးဆိုဆိုပြောသွားတယ်လို့ပေါ့နော်ဒီမိုကရေစီကိုပြန်ပြီးတည်ဆောက်တဲ့နေရာမှာအခုနီလန်းပေါင်းစုံနဲ့တွားဖို့ရှိတယ်ပေါ့နော်နီလန်းပေါင်းစုံရှိနေတယ်အဲ့တော့ဥက္ကုကိုကြီးတို့ရွေးချယ်တဲ့နီလန်းပေါ့လေဆိုတော့အခုရွေးကောက်ပွဲကော်မရှင်နဲ့တက်ရောက်ပြီးတော့ဆွေးနွေးခြင်းအပြင်ကိုဘယ်လိုအကျိုးရလဒ်တွေရဖို့ရှိလဲရှင်ဟိုအခုကရွေးကောက်ပွဲကော်မရှင်ဆိုတာကတကယ်အရေးကြီးတဲ
ကျွန်တော်တို့ဟလာဟိုအနာဂတ်အတွက်ကိုဒီမိုကရေစီဆိုင်ရာဖက်ဒရယ်ဆိုင်ရာကိစ္စတွေဟာဒီရုပ်ဘွယ်ကော်မရှင်တက်တက်နဲ့ကျွန်တော်တို့ဆွေးနွေးလို့မရဘူးရုပ်ဘွယ်ကော်မရှင်ရဲ့ဆွေးနွေးတာကနိုင်ငံရေးကျွန်တော်တို့ရုပ်ဘွယ်ကော်မရှင်ဖွဲ့စည်းမှုနဲ့လွတ်လပ်စွာတည်ရှိဖို့ကိစ္စတွေအဲ့ဒါမျိုးတွေကိုပဲ ကျွန်တော်တို့အဓိကပြောလို့ရမယ်
ကိုနိုင်ငံရေးပြဿနာကကော်မရှင်နဲ့ကျွန်တော်တို့ပြောလို့မရပါဘူးဒီလိုအခုလိုအချိန်ကာလပေါ့နော်လူထုအားလုံးကလည်းစစ်ကောင်စီကိုပေါ့လူထုအားလုံးကလည်းလုံးဝမထောက်ခံတဲ့အခြေအနေပေါ့လေသူတို့အခုချိန်ထိ
ဆက်ပြီးတော့ကန်ကြရမှာဖြစ်ပါတယ်ဆက်ပြီးဆောင်ရွက်ရမှာဖြစ်ပါတယ်အဲ့တော့ဟိုကျွန်တော်တို့ဒါကြောင့်မလို့ကျွန်တော်တို့ရှေ့ဆက်ချက်ကိုကျွန်တော်ပြောနေရဆိုတာကရှေ့လေးလုံးတုန်းကကျွန်တော်တို့ကိုယ်တိုင်လည်းဟာလာအာနာတိန်ပြီးတာနဲ့အပန်းခံရတဲ့အချိန်မှာပါတီထောင်တဲ့လူကထောင်နေပြောကြဆိုလို့ရှိရင်ဟာကျွန်တော်တို့ဒီဖန်ခံနေရတဲ့ထောင်ထောင်ထဲကြောင့်နေတဲ့အချိန်မှာပါတီထောင်ကတလ ကျွန်တော်တို့လုပ်ပေါ်ကံတဲ့ဒီအချိန်ချင်းကြားထဲမှာတဘောထားကွဲလွဲတာဟာပြဿနာမဟုတ်ပေမဲ့လို့စိတ်ဝမ်းကွဲဖို့တော့မသင့်ဘူးကျွန်တော်တို့ဟလာမှန်မှန်ကန်ကန်အသုံးပြပြီးတော့ဟိုဘယ်လိုမျိုးကြောင်းနဲ့တယောက်ဟလာဟိုဆောင်ရွက်နိုင်မလဲဆိုတာမျိုးကိုပဲစဉ်းစားတဲ့နေလို့ကျွန်တော်တို့မြင်ပါတယ်အခုကဟိုအရန်ကိုကျွန်တော်တို့ကိုယ်တိုင်နဲ့စိတ်မကောင်းပါဘူးကျွန်တော်တို့ဒါဒီလောက်
ဆန္ဒပြမှုတွေအခြေအနေရနေပြီးတော့အခုကြတော့ဟိုဖြစ်လာတဲ့အခြေအနေတွေကလည်းအရင်နဲ့မတူလာသေးတဲ့ကျွန်တော်တို့အများကြီးဖြစ်လာတာဒါကတော့ပြည်သူပါတီဥက္ကဋ္ဌဥက္ကုကိုကြီးဖြစ်ပါတယ်အခုလိုဗီဒီယိုညီမပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ဥက္ကုကိုကြီးကိုကျေးဇူးများကြီးတင်ပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျာ